ထိုင်းနဲ့မြန်မာနယ်စပ်ပါဝင်ပိတ်ထားတဲ့နယ်စပ်ဂိတ်တွေပြန်ဖွင့်ဖို့ကြိုးစားနေတယ်လို့ထိုင်းဘက်ကကြေညာထားပေမဲ့ဒီနေ့အထိတော့နှစ်နိုင်ငံနယ်စပ်ကုံသွယ်ရေးကအကန့်အသတ်နဲ့ရှိနေတုံပဲဖြစ်ပါတယ်။ချမ်းပြည်နယ်တာချီလေးမြို့နယ်နဲ့ဒီထိုင်းနိုင်ငံမဲဆိုင်မြို့နယ်ကိုဆက်သွယ်ထားတဲ့ကုံသွယ်ရေးဂိတ်ဆိုရင်ရပ်ထားတာနှစ်နှစ်လောက်ရှိပြီးအရေးကြီးကုန်စည်တချို့ကိုပဲအကန့်အသတ်နဲ့ကုံသွယ်နေရတဲ့အတွက်မြန်မာဘက်ကကုံသွယ်ရေးမှာထိခိုက်နေတာမှုတွေရှိနေတယ်လို့ကုံသွယ်ရေးနဲ့ဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီထိုင်းမြန်မာနယ်စပ်ကုံသွယ်ရေးအခြေအနေကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့နယ်ထိုင်းနိုင်ငံမဲဆိုင်မြို့ကိုဆက်သွယ်ထားတဲ့တာချီလိတ်မဲဆိုင်အမှတ်1တံတားကိုထိုင်းဘက်ကနှစ်နှစ်လောက်ပိတ်ထားတဲ့အတွက်ကုတန်းရောင်းဝယ်ရေးအပါအဝင်အလုတ်ကင်ခွင်လန်းနေပါမြန်မာဘက်ကထိခိုက်နေတယ်လို့ကုံသွယ်ရေးနဲ့ဒေသခံတွေက VOA ကိုပြောပါတယ်။ဒီအမှတ်1ချစ်ကြည်ရေးတံတားကိုတရက်လူ900အဝင်ခွင့်ထွက်ခွင့်အပါအဝင်ကုန်တင်တာကိုလည်းအကန့်အသတ်နဲ့ထိုင်းဘက်ကအင်္ဂါနေ့ကပြန်ဖွင့်လိုက်ပြီလို့သတင်းတွေထွက်နေပေမဲ့လည်းအမှန်တကယ်မဖွင့်သေးကြောင်းမြန်မာကုန်သည်တွေကပြောပါရယ်ကိုဗစ်ကပ်ရောဂါကြောင့်ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့နယ်နဲ့ထိုင်းနိုင်ငံမဲဆိုင်မြို့ကိုဆက်သွယ်ထားတဲ့ချစ်ကြည်ရေးတံတားအမှတ်1နဲ့2ကိုထိုင်းဘက်က2020ခုနှစ်မတ်လကုန်ပိုင်းမှာပိတ်လိုက်ပြီးတဲ့နောက်အမှတ်1တံတားကိုစားတောက်ကုန်ကားတွေဖြတ်တန်းဖို့အတွက်ရပ်ပိုင်းအတွင်းမှာပြန်ဖွင့်ပေးခဲ့ပါရယ်ဒီလိုပြန်ဖွင့်ပေးတာမှလည်းတနိုင်တပိုင်းကုံသွယ်ဖို့အတွက်ပဲခွင့်ပြုပေးခဲ့တာဖြစ်လို့ဒီတံတားမှာတခါတလေရင်ကြောပိတ်ဆို့တာတွေမကြာခဏဖြစ်တဲ့အတွက်မြန်မာဘက်ကအမှတ်1တံတားကိုလည်းပြန်ဖွင့်ပေးဖို့ထိုင်းဘက်ကိုမြန်မာကုံသွယ်တွေကတောင်းဆိုထားပါတယ်အမှတ်1တံတားကနေအခွန်300ခန့်လုံးပေးဆောင်တင်ပို့နိုင်တယ်လို့အမှတ်1တံတားကနေလည်းတင်ပို့ခွင့်ရအောင်နှစ်ဖက်အစည်းအဝေးတွေမှာတောင်းဆိုထားကြောင်းကျိုင်းတုံတာချီလိတ်နယ်စပ်ကုံသွယ်များအသင်းရဲ့အတွင်းရေးမှူးဒေါ်နန်းစင်က VOA ကိုပြောပါတယ်
အဲ့ဒါနဲ့ကရမလာကြတော့ဟိုတကယ်ကျင်းပြင်းတဲ့လိုင်ရှင်ပါပဲအဲ့နဲ့300ခန်းလုံးနဲ့စစ်သေးနေရမှာချက်နေပြီးအစမပြေတော့အမတ်စ်ကကရမကြတော့300ခန်းလုံးပဲတော့ပုံကနိုင်ကြပါဘူးဟိုအတေကတော့အနေနဲ့ပဲတကြီးကြီးလို့အဲ့ဒါကိုပြန်ခွင့်ပြုပါတော့အဲ့လိုပဲအဲ့ဒါပဲစောင့်ဆိုတော့မျိုးတရားဟိုလေ
နေဇက်ဂိတ်ပြန်ဖွင့်ဖို့အတွက်မြန်မာဘက်ကကုံသွယ်လေးဌာနဆိုင်ရာတာဝန်ရှိသူတွေနဲ့ထိုင်းဘက်ကဆိုင်းရအဖွဲ့စည်းတွေပါတဲ့ဆွေးနွေးပွဲတွေကိုဧပြီလ22ရက်နေ့မှာတစ်ကြိမ်25ရက်နေ့ကတစ်ကြိမ်စုစုပေါင်း2ကြိမ်လုပ်ခဲ့ပါတယ်။အမှတ်1တံတားကလည်းတနိုင်တပိုင်းကုံသွယ်ခွင့်ရတာကလွဲပြီးလူဝင်လူထွက်ကတော့လုံးဝပိတ်ထားဆဲဖြစ်ပါတယ်။ဒါကြောင့်ကုံသွယ်ရေးတွေအပါအဝင်တခြားအလုပ်ကိုင်အခွင့်အလမ်းတွေပါမြန်မာဘက်ကထိခိုက်မှုရှိနေတယ်လို့တာချီလိတ်ဒေသခံလုပ်ငန်းရှင်တူက VOA ကိုပြောပါတယ်။
ဆတော်တော့ထိခိုက်တာပေါ့နော်ဟိုဥစားဥပမာကျွန်တော်ပြောတာမျိုးဆိုလဲဒီကမှာပစ္စည်းလိုတယ်ဆိုတော့သင်းဝယ်ဆန်းရတယ်ဒီရလူတွေကပြန်ပို့ပေးရတော့အသေးကြီးဝယ်ရတာပေါ့လိုမျိုးပေါ့နော်တိုက်ရလာကဝယ်လို့မရတော့ဘူးပေါ့ဒီမှာဖက်ဖက်ကတော့ကုန်စင်လို့တက်သွားတာပေါ့ကွာကျန်တဲ့ဒီဆိုလဲဥပမာဒီမှာစိတ်ကူးနေတဲ့လူတွေရိုးရဲဆိုရင်လည်းလည်းလာကူးလို့မရတော့ဘူးပေါ့နော်အဲ့လိုမျိုးတွေဆိုထိခိုက်ကုန်တာပေါ့ခါတိုင်းဆိုရင်တော့ဒီဝန်ဆောင်မှုတွေပေးနေကုမ္ပဏီတွေလည်းအလောက်ကဖွင့်တာလည်းထိခိုက်တာပေါ့ကွာအဲ့လိုမျိုးတွေပေါ့
မဲဆိုင်တာချီလိတ်တရားထိတ်ကအကောက်ခွန်ရုံးကိုထိုင်းဘက်ကတနင်္လာနေ့မှာတန်ရှင်းလုပ်ခဲ့ကြတဲ့အတွက်မကြာခင်မှာတရားပြန်ဖွင့်ဖို့ဖြစ်နိုင်တယ်လို့ခန့်မှန်းခဲ့ကြပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံစီမင်းသားယာနေ့အထိမ်းအမှတ်အနေနဲ့ထိုင်းဘက်ကတန်ရှင်းလုပ်ခဲ့တာလို့ထိုင်းဘက်မှနေထိုင်သူတချို့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ဂိတ်နောက်တစ်ခုဖြစ်တဲ့မြဝတီမဲဆောက်အမှတ်1ချစ်ကြည်ရေးတရားပေါ်မှာဧပြီလ24ရက်နေ့ကဘုံပေါက်ကွဲမှုဖြစ်ခဲ့တာကြောင့်ထိုင်းဘက်ကဒီကနေ့အထိလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်။မြန်မာပြည်တွင်းကလုံခြုံရေးအခြေအနေတွေကြောင့်ထိုင်းဘက်ကမြောက်ရီနယ်စပ်ဂိတ်ကိုအခုလိုမြန်မြန်ဆန်ဆန်ပြန်ဖွင့်နိုင်မယ်လို့မထင်ကြောင်းမြောက်ရီမျိုးနယ်ကကုန်သည်တူက VOA ကိုပြောပါတယ
်။အဲ့ဒီကောင်ကအခုရအခုတော့လည်းအခုတော့တောင်းတော့တိတ်ခတ်နေတာကြီးကဘူးအဆင်မပြေဘူးထင်တယ်။သူတို့ဖွင့်မဲ့တွေကလည်းလုံအောင်စိတ်ပြီးတော့စိတ်မချူရောက်ကြတော့ဟိုအခုကတွားနေတဲ့ပစ္စည်းတိုင်းတော့ပစ္စည်းတော့တွားပေးနေရပဲ။အကတ်တက်နေတဲ့မှာတိုင်းနဲ့အဲ့လိုတရားပြစီပွားရေးတမားရေးလာပေါ့ကျွန်တော်ပြန်ပြန်တော့
ကိုဗစ်ကပ်ရောဂါကြောင့်ထိုင်းနိုင်ငံကမြန်မာအပါအဝင်နယ်စပ်တွေကို2020ခုနှစ်ဇူလိုင်လလောက်ကစပြီးပိတ်ထားခဲ့တာပါ2021ခုနှစ်မှာတော့မြန်မာနိုင်ငံထဲကိုစေးဝါးနဲ့အရေးကြီးကုန်စည်တင်သွင်းခွင့်ကိုအကန့်အသတ်နဲ့ပြန်လည်ခွင့်ပြုခဲ့ပါတယ်ထိုင်းမြန်မာကုန်သွယ်ရေးနယ်စပ်ဂိတ်တွေကိုပိတ်ထားတဲ့အတွက်မြန်မာဘက်ကကုန်သည်တွေတွေမဟုတ်ဘဲထိုင်းဘက်ကကုန်သည်တွေလည်းဆုံးရှုံးနေနိုင်တယ်လို့ထိုင်းဘက်ကသတင်းတွေမှာလည်းဖော်ပြပါတယ်မြန်မာဘက်ကတော့ပိတ်ထားတဲ့နယ်စပ်ကုန်သွယ်ရေးတွေကိုအ мян ဆုံးပြန်ဖွင့်စေခြင်းပုံရနေပြီးကုန်သွယ်ရေးတွေချောမွေ့လွယ်ကူအောင်လို့ဆိုပြီးထိုင်းဘက်ငွေနဲ့ကျပ်ငွေဓာတ်ရိုက်အသုံးပြုပေးချေနိုင်တယ်လို့လည်းမြန်မာနိုင်ငံတော်ဗဟိုဘဏ်က မတ်လ3ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာ